Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VO American တန်မြန်မာပိုင်းအစီအစဉ်ကနေ2014ခုနှစ်ဇူလိုင်လ28ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဒီကမှာခင်ဗျာဇူလိုင်လ29ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုမြဝိုင်စင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတို့မီတာ24 32နဲ့39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးပြီပ
ါကျွန်တော်သားညူပါဒီနေ့ကြီးညာပေးမဲ့သတင်းတွေတဲမှာတော့ဒီ Israel ဝန်ကြီးချုပ်ရဲ့မိခွန်းတဲမှာဟာမတ်စ်ယူနဲ့ရင်ဆိုင်ဖို့အချိန်ကြာမဲ့စစ်ဆင်ရေးအတွက်ဆင်သစ်ပြင်ရမယ်ဆိုပြီးတော့သူ့ရဲ့လူထုကိုပြောလိုက်တာဟုတ်လို့ဒီပြန်ကလန်အပြစ်ခတ်ရဲ့စေရေးမျှော်လင့်ချက်ပြက်ပြယ်နေရပါတယ်နောက် American ပြည်တော်စုအနေနဲ့ကမ္ဘာထောင်အနေနဲ့ကြုံတွေ့နေရတဲ့ဖိနှိပ်ခံဗန်ဒါယီလူနေစုတွေနဲ့ရပ်တည်သွားမယ်ဆိုပြီးတော့ American နိုင်ငံရဲ့ဝန်ကြီး John Kerry ကပြောဆိုလိုက်ပါတယ်ကမ္ဘာကြီးရဲ့အနာဂတ်တည်ငြိမ်မှုဟာအာဖရိကတိုင်းပြည်တွေရဲ့တာယာဝါပြောမှုနဲ့ကိုပိုင်ရပ်တည်နိုင်မှုပေါ်မှာတည်တယ်ဆိုပြီးတော့ American သမ္မတဥပမာကပြောဆိုလိုက်ပါတယ်
။ကောင်းပါပြီခင်ဗျာ။ဒီသတင်းနဲ့တူနောက်ဆုံးရနိုင်ငံတကာသတင်းအနေနားဆင်ကြရပြီးမှာဆိုရင်တော့
One of the troubling trends identified in this year's report is how sectarian violence continues to displace families.
American နိုင်ငံရဲ့ဝန်ကြီး John Kerry ဖြစ်ပါတယ်အခုနှစ်အမေရိကန်နိုင်ငံသားဝန်ကြီးဌာနကဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထုတ်ပြန်ပြီးဘာသာရေးအကြမ်းဖက်မှုတွေနဲ့ဆက်ဆက်နေတဲ့ပြဿနာတွေအကြောင်းပြောဆိုရင်းမြန်မာနိုင်ငံရဲ့အခြေအနေတွေကိုဥပမာပေးပြီးတော့ပြောဆိုသွားတာဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်အစုံကိုနားဆင်ကြပါမယ်။အဲ့ဒါအပြင်မန္တလေးမြို့ကညမထွက်ရအမိန့်ကြေညာချက်အတိတ်ကုထပ်မံထုတ်ပြန်လိုက်တဲ့အကြောင်းကချင်ဒုက္ခသည်စခန်းရဲ့အခြေအနေနောက်ပိုင်းမှာတော့အင်္ဂလိပ်စာသင်ခန်းစာပတ်စင်ထုတ်လွှင့်နေကြစီးပွားရေးနဲ့တုတ္တဆုံလင်အမေရိကန်တခွင်စတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးပါမယ်။အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုသားညင်ဦးနဲ့ကိုရနိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။အစ္စရေးဝန်ကြီးချုပ်နေတန်ညာဦးကဒီအစ္စရေးပြည်သူတွေကိုပြောဆိုသွားတဲ့ရုပ်ဝင်တန်ညာမေခွန်းထဲမှာဟာမတ်စ်တွေနဲ့ရင်ဆိုင်ဖို့အတွက်အချိန်ကြာမြင့်နိုင်မဲ့စစ်ဆင်ရေးအတွက်အစဉ်သစ်ပြင်ထားရမယ်ဆိုပြီးတော့ပြောဆိုလိုက်တာကြောင့်ဒီအပြစ်ခတ်ရက်စင်းနိုင်ဖို့ဆိုတဲ့မျှော်လင့်ချက်ကပြက်ပြယ်သွားပါတယ်။ကုလသမဂ္ဂတွေ့မှုချုပ်ဘန်ဂီမွန်ကတော့ဒီစစ်တမ်းခံရတဲ့ဂါဇာဒေသရဲ့အခြေအနေဟာတော်ကြီးကိုစိုးရိမ်စရာကောင်းနေပြီဆိုပြီးပြောဆိုပြီးတော့ဒီအခြေအနေအပေါ်မှာအစ္စရေးနဲ့ဟာမတ်စ်စစ်သွေးကြော်တွေအပေါ်မှာပြစ်တင်ပါလေ။နှစ်ဖက်ကြားမှာချက်ချင်းဆိုသလိုအပြစ်ခတ်ရစဲကြဖို့ကိုလည်းအခြားကမ္ဘာခေါင်းဆောင်တွေနဲ့အတူပဲကုလသမဂ္ဂအကြီးအကဲကတောင်းဆိုလိုက်ပါလေ။ပြည်ပကအတွင်းမှာနှစ်ဖက်စလုံးဟာကျင့်ဝတ်မဆောင်ထိမင်းနဲ့တာဝန်မဲ့လုပ်ရက်တွေလုပ်ခဲ့ကြတယ်ဆိုပြီးတော့လေကုလသမဂ္ဂတွေ့မှုချုပ်ကဆွဆွဲအပြစ်တင်ခဲ့ပါလေ။ကုလသမဂ္ဂဘက်မှာဒီလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်အပြစ်ခတ်ရစဲကိုချွင်းချက်မရှိချက်ချင်းလှုပ်ဆောင်ဖို့ဆိုပြီးတော့လေလူညွှန်းရေးကောင်စီဥက္ကဋ္ဌကြီးညာချက်ထုတ်ပြန်အတည်ပြုခဲ့ပါတယ်။ဂါဇာစစ်အုပ်ဝင်တစ်ခုနဲ့နီနာပေါင်ပန်းညာတစ်ခုကိုအစ္စရေးကလေကြောင်းတိုက်ခိုက်တာကြောင့်ခလိငယ်တွေပါဝင်လူ10ဦးထက်မနည်းမနည်းကသေဆုံးပါလေ။ဒီကိစ္စမှာပါလက်စတိုင်းနဲ့အစ္စရေးတာဝန်ရှိသူတွေကအပြန်အလှန်အပြစ်တင်နေကြပါတယ်။ဒီစစ်အုပ်နဲ့ပန်းညာကိုအစ္စရေးဒုံးကျည်ထိမှန်တာဆိုပြီးတော့ဟာမတ်စ်ဘက်ကပြောပါတယ်။အစ္စရေးစစ်တပ်ကတော့သူတို့ပြစ်တယ်ဆိုတာကိုညှဉ်းဆန်ပြီးတော့ပါလက်စတိုင်းဘက်ကဒုံးကျည်မှောက်ယူပြီးတော့အဲ့ဒီကိုထိမှန်သွားကြတာဆိုပြီးပြောနေပါတယ်။ဇူလိုင်လ10ရက်နေ့ကစပြီးတော့ဒီအပြန်အလှန်ပြစ်ခတ်ကြတဲ့အထက်မှာတော့ပါလက်စတိုင်းတထောင်ကျော်တည်ဆုံပါတယ်အများစုကတော့ရပ်သားတွေဖြစ်ကြပါတယ်။အစ္စရေးဘက်ကဆိုရင်တော့စစ်သား55ဦးနဲ့ရပ်သား3ဦးတည်ဆုံနေပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံအရှေ့ပိုင်းမလေးရှားလင်ပြတ်ကျသွားတဲ့နေရာအနီးတစ်ဝိုက်ကတချို့နယ်မြေတွေကိုရုရှားလူလာတဲ့သဘုံတွေစီကနေတင်းလာနေမှာပြန်ပြီးတော့သိမ်းယူနိုင်လိုက်တယ်လို့ယူကရိန်းစစ်တပ်ကပြောလိုက်ပါတယ်။ဒါပြင်မလေးရှားလေရင်မှတ်တမ်းတွေအရလေရင်ဟာ shrapnel ဒုံးကျည်နဲ့တိုက်ခိုက်ခံလိုက်ရတာဖြစ်တယ်လို့လဲယူကရိန်းဘက်ကပြောပါတယ်။ယူကရိန်းတပ်တွေဟာရုရှားနယ်စပ်နားမှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုထိုးစစ်တွေဆင်နေတဲ့အချိန်ထဲမှာပဲယူကရိန်းစစ်တပ်ရဲ့ပြောခွင့်ရပုဂ္ဂိုလ် Andrei Lyshenko က Kiev မြို့တော်မှာတင်းလာနေကပြောကြားလိုက်တာပါ။လေရင်ပြတ်ကျသွားတဲ့နားမှာတိုက်ပွဲတွေဖြစ်ခဲ့တာကြောင့်နိုင်ငံတကာစုံစမ်းစစ်ဆေးသူတွေဟာအိနာတဝိုက်မှာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်သူတို့ရဲ့အစီအစဉ်တွေကိုနှစ်ရက်သက်တိုက်ဖျက်ခဲ့ရပါတယ်။လေရင်ပြန်တမ်းမှုမှတ်တမ်းကိုလေ့လာသုံးသပ်နေတဲ့ဗြိတိန်နိုင်ငံကစုံစမ်းစစ်ဆေးသူတွေကတော့ shrapnel ဒုံးကျည်ထိခဲ့တာလို့လီရှန်ကိုပြောတာနဲ့ပတ်သက်ပြီးတော့တစုံတရာမှတ်ချက်ပြီးပြောကြားခဲ့ခြင်းမရှိခဲ့ပဲဒီစုံစမ်းစစ်ဆေးမှုကိုဦးဆောင်နေတဲ့ Dutch နိုင်ငံ Dutch စုံစမ်းစစ်ဆေးသူတွေကလည်းဒါကိုအတည်ပြုဖို့ညှဉ်းဆန်ခဲ့ပါတယ်ခင်ဗျာ
American ပြောင်စုအနေနဲ့ကမ္ဘာတစ်ဖက်မှာအနည်းတွေ့ကြုံနေကြရတဲ့ဖိနှိပ်ခံဘာသာရေးလူနည်းစုတွေနဲ့ရပ်တည်သွားမယ်ဆိုပြီးတော့ American နိုင်ငံရဲ့ဝန်ကြီး John Kerry ကပြောဆိုလိုက်ပါတယ်အမေရိကန်နိုင်ငံရဲ့ဌာနရဲ့နှစ်စဉ်ထုတ်ပြန်နေကြနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာဝန်ကြီးကယ်ရီကခုလိုပြောဆိုသွားတာပါလူတူတူရဲ့လူတူတူတယောက်ကသူ့ရဲ့ယုံကြည်ချက်ကိုလွတ်လပ်စွာယူဆတွေးခေါ်ကျင့်သုံးတာဟာလူသားတိုင်းရဲ့မိုးရွာပါအခွင့်အရေးဖြစ်တယ်လို့နိုင်ငံရဲ့ဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ် ပြီးခဲ့တဲ့2013ခုနှစ်အတွင်းမှာဘာသာရေးယုံကြည်မှုကြောင့်အိုးရင်ဆွန့်ခွာထွက်ပြေးကြရသူတန်းနဲ့ချီပြီးတော့ရှိတယ်လို့အစည်းအဝေးထဲမှာထောက်ပြထားပါတယ်။တကဘာလုံးမှာတော့ဒီပြိပခဒေသတွေမှာဆိုရင်အခုလိုအိုးပြစ်အိမ်ပြစ်ထွက်ပြေးရမှုတွေရဲ့အနေရကြုံရမှုဟာနေရာတိုင်းတူတူမှာဖြစ်နေတယ်ဆိုပြီးတော့ဝန်ကြီးကယ်ရီကပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဘာသာရေးအကြမ်းဖက်မှုတွေကြောင့်အိုးရင်ဆွန့်ခွာထွက်ပြေးကြရသူဒုက္ခသည်တွေဟာစူးစူးဝါးအခြေအနေအောက်မှာရပ်တည်အသက်ရှင်နေရတယ်လို့လည်းနိုင်ငံကြေးဝန်ကြီးကယ်ရီကပြောဆိုသွားပါတယ်။မြန်မာနိုင်ငံဟာဆိုလို့ရှိရင်တရုတ်၊မြောက်ကိုရီးယား၊ဆူဒန်၊ဆော်ဒီအာရေဗျနိုင်ငံတွေနဲ့အတူပဲဗသိုင်းလူလက်ခွင့်မှာအထူးစိုးရင်ရတဲ့နိုင်ငံ Tier 1 အဆင့်မှာသတ်မှတ်ဖော်ပြခြင်းခံထားရပါတယ်။မြောက်ကိုရီးယားနိုင်ငံမှာဗသိုင်းဆောင်းချက်တွေကိုလုံးဝနှိမ့်ကွပ်နေတဲ့ကိစ္စ၊ရုရှားမှာဆိုရင်တော့အစွန်းရောက်တွေဆူပြီးသတ်မှုပြီးတော့ဥပဒေအရအပြစ်ပေးအရေးယူနေတဲ့ကိစ္စ၊တရုတ်နိုင်ငံမှာခရစ်ယာန်တွေကိုနှိမ့်ကွပ်ပြီးတော့တိဘက်ဗုဒ္ဓဘာသာဝင်တွေကိုလည်းဖုန်းတော်ကြီးဒလိုင်လာမာဓာတ်ပုံလက်ဝဲတွေ့ရှိမှုနဲ့တင်ဖန်ဆီးအရေးယူတဲ့ကိစ္စရပ်တွေကိုလည်း Mr. Kerry ကထောက်ပြပြောဆိုသွားပါတယ်ခင်ဗျာ။
အစ္စလာမ်ဘာသာရဲ့ရာမဒန်ဥပုပ်လကုံဆုံးတဲ့အထိမ်းအမှတ်ဖြစ်တဲ့ကမ္ဘာတော်ဝမ်းမှာရှိတဲ့မွတ်စလင်တန်ပေါင်းများစွာဟာတနင်္လာနေ့မှာအစ်ပွဲတော်ကိုစတင်ဆင်နွှဲခဲ့ကြပါတယ်။ဒါပေမဲ့လည်းဖိလစ်ပိုင်နိုင်ငံမှာအကြမ်းဖက်မှုနဲ့ကြုံခဲ့ရသလိုစစ်ဘေးဒဏ်သင့်တဲ့ဂါဇာဒေသမှာလည်းဝမ်းနည်းစရာတွေနဲ့ကြုံခဲ့ရတယ်လို့လေးလာတွေ့ရှိချက်တွေကဖော်ပြပါတယ်။ဖိလစ်ပိုင်တောင်ပိုင်းကဘာသာရေးအခမ်းအနားဆင်နွှဲနေတဲ့ရွာတရွာကိုတွားနေတဲ့ကားစင်းကိုအဘူဆာယက်စစ်သွေးကြွအဖွဲ့ဝင်50လောက်ကတနက်နေ့ပြစ်ခတ်ခဲ့တာကြောင့်21ယောက်တိဆုံးပြီး11ယောက်ဒဏ်ရာ11ယောက်ထပ်မနေဒဏ်ရာရသွားပါတယ်။ဂါဇာကမ်းမြောင်ဒေသမှာတော့တင်းလာနေမနဲ့စောပိုင်းကလူရာနဲ့ချီပြီးပလီမာဝတ်ပြုစုတောင်းခဲ့ကြပါတယ်။အဲဒီနောက်မှာတော့ပွဲတော်အခမ်းအနားတွေကိုမတော်ကြတော့ဘဲတချို့တွေလည်းအိမ်ကိုပြန်ကြပြီးတော့တချို့တွေလည်းအစ္စရေးနဲ့ပါလက်စတိုင်းကြားသုံးဘက်ကြော်ကြာဖြစ်ပွားခဲ့တဲ့စစ်ပွဲတွင်တည်ဆုံသွားတဲ့သူတွေကိုတွားရောက်ဂါရဝပြုခဲ့ကြပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမှာရှိတဲ့နိုင်ငံတော်ဗလီကြီးမှာတော့ဝတ်ပြုစုတောင်းသူရာနဲ့ခြေတက်ရောက်ပြီးတော့ပြတ်ကျသွားတဲ့မလေးရှားလေကြောင်းလိုင်းကလေးနစီမှာပါသွားတဲ့သူတွေအတွက်ဝတ်ပြုစုတောင်းခဲ့ကြပါတယ်။ It El Fatah ပွဲတော်ဟာရမဒန်ဥပုပ်လကုံဆုံးတဲ့အနေနဲ့ဆင်နွှဲကြတာဖြစ်ပါတယ်။အဲ့ဒီဥပုပ်လအတွင်းမှာဥပုပ်ဆောင်ကြတဲ့မွတ်စလင်တွေဟာမနက်မိုးလင်းကနေညမိုးချုပ်တဲ့အချိန်ထိတလတိတိပါမမစားဘဲနေကြရတာဖြစ်ပါတယ်ခင်ဗျာ
။ UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကနေပြီးနိုင်ငံတကာသတင်းတွေကိုဆက်လက်အံလွှင့်နေပါတယ်။ကမ္ဘာကြီးရဲ့အနာဂတ်တည်ငြိမ်မှုဟာအာဖရိကတိုင်းပြည်တွေရဲ့တာယာဝါပြောမှုနဲ့ကိုပိုင်ရပ်တည်နိုင်မှုအပေါ်မှာတည်တယ်လို့ American သမ္မတဥပမာကပြောဆိုလိုက်ပါတယ်။အာဖရိကလူငယ်ခေါင်းဆောင်တွေအတွက်လီလာရီအစီအစဉ်တရက်ကိုတရားဝင်နဲ့လူငယ်900လောက်ကိုသမ္မတဥပမာကအခုလိုမျိုးမေခွန်းပြောသွားတာပါ။ဒီအစီအစဉ်မှာပါဝင်တဲ့လူငယ်တွေဟာအမေရိကန်ပြည်တော်စုမှာသတင်း6ပတ်ကြာခေါင်းဆောင်မှုတင်နန်းကိုတက်ရောက်ကြဖို့ဖြစ်ပါတယ်။အခုလာမယ့်သတင်းပတ်ထဲမှာလည်းဒီဝါရှင်တန် DC မှာအမေရိကန်အာဖရိကတိုက်ခေါင်းဆောင်များထိပ်သီးညီလာခံကိုကျင်းပဖို့ရှိနေပါတယ်။အဲဒီမှာအာဖရိကတိုက်ကခေါင်းဆောင်90လောက်တက်ရောက်ဖို့ရှိပါတယ်။အာဖရိကလူငယ်တွေနဲ့အခုတွေ့ဆုံပွဲမှာတော့လူခွင့်ရေးနဲ့အမျိုးသမီးအခွင့်အရေးတွေအတွက်ရပ်တည်လှုပ်ရှားကြဖို့ဆိုပြီးတော့သမ္မတဥပမာကလူငယ်တွေကိုအားပေးတိုက်တွန်းပါလေ။အခုအာဖရိကလူငယ်ခေါင်းဆောင်များအစီအစဉ်ကိုလည်းကွာလွန်တူတောင်အာဖရိကနိုင်ငံရဲ့အသားရောင်ခွဲခြားမှုဆန့်ကျင်မှုအသားရောင်ခွဲခြားမှုဆန့်ကျင်ရေးခေါင်းဆောင်ကြီးနယ်ဆန်မန်ဒဲလာရဲ့အမည်ပေးမယ်ဆိုပြီးတော့သမ္မတဥပမာကကြေညာလိုက်ချိန်မှာတက်ရောက်လာကြတဲ့လူငယ်ခေါင်းဆောင်တွေကဝမ်းမြောက်ဝမ်းသာအော်ဟစ်ကြိုဆိုခဲ့ပါလေ။အခုဒီလူငယ်တွေရဲ့စိတ်ဓာတ်ဟာမစ္စတာမန်ဒဲလာရဲ့အတွေ့အမြင်တွေကိုထင်ဟပ်စေတယ်လို့လည်းသမ္မတဥပမာကပြောပါလေ။မစ္စတာ Obama ဟာအမေရိကန်ပြည်တော်စုမှာမွေးဖွားသူဖြစ်ပေမဲ့သူ့ရဲ့ဖခင်ဟာကင်ညာနိုင်ငံသားပါ။သူဟာအမေရိကန်သမိုင်းမှာလည်းပထမဆုံးအာဖရိကနယ်သမ္မတတူဖြစ်ပါလေခင်ဗျာ
။မာလီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကပြတ်ကျသွားတဲ့ Algeria လေကြောင်းလိုင်းကခီးတဲ့တင်လေရင်နဲ့ခီးစဉ်ပြန်တမ်းမှုကိုမှတ်တမ်းတင်ထားတဲ့ Black Box ဟာပြင်သစ်နိုင်ငံ Paris မြို့ကိုတနင်္လာနေ့ကရောက်ရှိလာခဲ့ပါတယ်။လေရင်ပြတ်ကျတာနဲ့ပတ်သက်ပြီးတော့ပြင်သစ်နိုင်ငံကဦးဆောင်ပြီးစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီချက်လေရင်ဟာသတင်းအချက်လက်တွေကိုပြန်ပြီးတော့လေ့လာသုံးသပ်ဖို့သတင်းပတ်နဲ့ချီကြားမြင့်မှာဖြစ်တယ်လို့ပြင်သစ်ပို့ဆောင်ရေးဝန်ကြီးကပြောပါတယ်။ဒီလေရင်ပြတ်ကျမှုကြောင့်ပြင်သစ်နိုင်ငံသား54ဦးပါဝင်ခီးတဲ့118ဦးသေဆုံးသွားခဲ့ပြီးတော့အဲ့ဒီသေဆုံးသူတွေအတွက်ဝန်ထမ်းချင်းအထိတ်မှတ်ဖြစ်တဲ့တင်းလာနေကစတင်ပြီးတော့3ရက်ကြာအလံတိုင်ဝက်လွှင့်ထူသွားမှာဖြစ်ပါတယ်။ဘာကီနာဖာဆိုနိုင်ငံကနေအယ်ဂျီးရီးယားကိုပြန်တန်းနေတဲ့ MD83 ခီးတဲ့တင်လေရင်နဲ့နောက်ဆုံးဆက်သွယ်ရခဲ့တဲ့အချိန်မှာတော့လေရင်မှုကလေရင်ကိုနောက်ပြန်လဲဖို့အတွက်တောင်းဆိုခဲ့တာဖြစ်ပါတယ်။ အဲ့ဒီသားတပွိုင်းမှာဖြစ်တဲ့တဲမုံနိုင်ကြောင့်လင်းပြတ်ကျသွားတာဖြစ်နိုင်တယ်လို့လည်းသုံးသပ်တာတွေရှိနေပေမဲ့လည်းဘာကြောင့်ပြတ်သွားတယ်ဆိုတာကတော့တရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူးဒီကိစ္စဘာကြောင့်ဖြစ်သွားတယ်ဆိုတာကိုသိရှိနိုင်ဖို့နဲ့တည်ဆုံးသူတွေဟာဘယ်သူဘဝတွေဖြစ်ကြတယ်ဆိုတာကိုသိနိုင်ဖို့အတွက်ပြည်သူနိုင်ငံကကျွမ်းကျင်သူနဲ့ရဲတပ်ဖွဲ့ဝင်20ကိုမာလီနိုင်ငံကိုဇေလွတ်ခဲ့ပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံမှာတော့အီဘိုလာရောဂါပိုးရှိတယ်လို့ပထမဆုံးသိလိုက်ရတဲ့လူနာဒီပြီးခဲ့တဲ့သတင်းပတ်တုန်းကကွယ်လွန်သွားပြီးတဲ့နောက်အခုအဲ့ဒီဆေးရုံကိုလုံးဝလူအသွားလာမရှိပိတ်ထားလိုက်ပါတယ်အီဘိုလာဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုဘယ်လိုထိန်းချုပ်နိုင်မလဲဆိုပြီးတော့အနောက်အာဖရိကတိုင်းပြည်တွေအသေးအတန်ကိုပြင်ဆင်လုပ်ပန်းနေကြမှာပဲအခုလိုဒီနိုင်ဂျီးရီးယားကလူနာသေဆုံးခဲ့တဲ့ဆေးရုံကိုလူဝင်ထွက်မရှိအောင်ပိတ်ပစ်လိုက်တာဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice
of America ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုသားညဦးနဲ့ကိုရနိုင်တို့ကြီးညာသွားခဲ့ကြတာဖြစ်ပါရခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်ထုတ်လင်းပေးပါရမယ်မြန်မာနိုင်ငံလေးရဲ့ဘာသာရေးအကြမ်းဖက်မှုတွေကြောင့်ဘာသာရေးလွတ်လပ်ခွင့်အရာကဘာမှာအထူးစိုးရင်ရတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုရဲ့အစီရင်ခံစာအသစ်မှာထည့်သွင်းသတ်မှတ်လိုက်ပါတယ်နှစ်စဉ်ထုတ်ပြန်နေတဲ့အမေရိကန်နိုင်ငံကြီးဌာနရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထဲမှာတရုတ်မြောက်ကိုရီးယားအီရန်ဆူဒန်Saudi Arabia စတဲ့နိုင်ငံတွေနဲ့အတူတူပဲမြန်မာနိုင်ငံကိုလည်း Tier 1 အထူးစိုးရင်စရာကောင်းတဲ့နိုင်ငံတွေအစည်းအဝေးမှာထည့်သွင်းဖော်ပြလိုက်တာဖြစ်ပါတယ်အကြောင်းစုံကိုကိုတန်းညင်ဦးကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီနိုင်ငံကြီးယူဆရဘာသာတရားကိုအာမပြကြတဲ့နိုင်ငံတွေနောက်ဘာသာရေးကိုနိုင်ငံတော်ဘာသာဖြစ်နဲ့တတ်မှတ်ပြဋ္ဌာန်းကြတဲ့နိုင်ငံတွေနဲ့အတူပဲမြန်မာနိုင်ငံကိုလည်းဒီဘာသာရေးလွတ်လပ်ခွင့်အရာအထူးစိုးရင်စရာကောင်းတဲ့အစည်းအဝေးမှာထည့်သွင်းခံထားရတာဖြစ်ပါတယ်ဒီနေ့အစည်းအဝေးထဲမှာတော့ဘာသာရေးအကြမ်းဖက်မှုပြဿနာတွေကိုအလေးပေးဖော်ညွှန်ထားသလိုပဲဒီအကြောင်းရင်းနဲ့တဆက်သေးမြန်မာနိုင်ငံကိုဥပမာအဖြစ်နဲ့နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကဒီအစည်းအဝေးထုတ်ပြန်တဲ့ရှင်းလင်းပွဲမှာထောက်ပြပြောဆိုသွားပါတယ
် One of the troubling trends identified in this year's report is how sectarian violence continues to displace families and devastate communities. Thousands of Rohingya Muslims have been displaced in Burma in the wake of sectarian violence.
ဒါဆိုရင် OIN ဆုံးခွာထွက်ပြေးရပြီးလူမှုအတိုင်းဝိုင်းတွေပြိုပြဲ့ရတဲ့ဘာသာရေးအကြမ်းဖက်မှုတွေဘလို့ဆက်ဖြစ်နေတယ်လဲဆိုတာကိုအခုနှစ်အစည်းအဝေးခန်းစာထဲမှာပြဿနာတရအနေနဲ့ထည့်သွင်းဖော်ပြထားပါတယ်။ဘာသာရေးအကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံမှာဆိုရင်ထောင်ဝန်းရှိတဲ့ Rohingya Muslim တွေ OIN ဆုံးခွာထွက်ပြေးကြရပါတယ်။နောက်ထပ်လူဦးရေတောင်းကနဲဟာလည်းလုံလောက်တဲ့ကျန်းမာရေးစောင့်ရှောက်ကူးစက်မှုမရှိတဲ့အပြင်ညစ်ပေဆုပ်ပြတ်တဲ့အခန်းတွေထဲမှာနေထိုင်နေကြရပါတယ
်။ဘာသာရေးလွတ်လပ်ခွင့်ထိပါသူတွေဟာတစ်ဖက်ကသူ့ရဲ့မလိုလားတဲ့ဘာသာကြားတွေကိုချင်းချောက်နေရုံနဲ့မဟုတ်ဘဲနဲ့သူ့ရဲ့တည်ငြိမ်လုံခြုံမှုကိုပါနှောက်ယှက်ဖျက်ဆီးနေကြသူတွေဖြစ်တဲ့ဆိုပြီးတော့နိုင်ငံကြီးဝန်ကြီးကယ်ရီကပြောခဲ့ပါတယ်။မြန်မာနိုင်ငံတွင်းမကြာခင်နှစ်တွေကဖြစ်ခဲ့တဲ့ဘာသာရေးအထူးကြုံတွေနဲ့အကြမ်းဖက်မှုတွေကိုဖော်ညွှန်းပြီးတော့မြန်မာနိုင်ငံတွင်းမှာဘာသာရေးအရာခွဲခြားဆက်ဆံတဲ့အလေးအထားတွေစနစ်တွေကိုဒီအစည်းအဝေးထဲမှာထောက်ပြရေးသားထားပါတယ်။ဥပမာဆိုရင်တော့ဒီဘာသာလုံးရှိတဲ့မြန်မာနိုင်ငံမှာတာနာယီဝန်ကြီးဌာနဆိုတဲ့အစိုးရအဖွဲ့ထားပြီးတော့အစိုးရကနေပြီးတော့ဗုဒ္ဓဘာသာအရေးမှာပါဝင်ဆောင်ရွက်တာဗုဒ္ဓဘာသာတက္ကသိုလ်တွေကိုထောက်ပံ့ကူညီတာတွေထောက်ပြထားပါတယ်။မဲတီလာမြို့မှာဖြစ်ခဲ့တဲ့မွတ်စလင်ဆန့်ကျင်ရေးအကြမ်းဖက်မှုတွေကြောင့်2013ခုနှစ်အစောပိုင်းကာလမှာတွင်ပဲလူ100ကျော်သေဆုံးပြီးတော့လူ12,000 လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဒီအစိုးရကမှဖော်ပြပါတယ်။ဒါကိုကြည့်မယ်ဆိုရင်ဒီမွတ်စလင်ဆန့်ကျင်ရေးလှုပ်ရှားမှုဟာမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်မှာနေမဟုတ်တော့ဘဲနဲ့တနင်္ဂနွေလုံးအထိကိုပြန့်နှံ့လာတဲ့သဘောလို့ဆိုထားပါရယ်မွတ်စလင်ဆန့်ကျင်ရေးနဲ့ဒီအစွန်းရောက်မျိုးသားရေးလှုပ်ရှားမှုဖြစ်တဲ့969လှုပ်ရှားမှုအခြေအနေတွေကိုလည်းဒီအစင်္ကန်သာထဲမှာဖော်ပြထားပါရယ်ဒါရီဟာလက်ရှိမြန်မာနိုင်ငံရဲ့ပြည်ပြောင်းလဲမှုတွေကိုအနှောက်ယှက်ပေးတဲ့အခြေအနေဖြစ်တယ်လို့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလို့သမားရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီးတောင်မလနိုစကီကပြောပါရယ
် In Burma If you fear or oppose your country's forward political progress, you're probably not going to convince too many people to be against democracy. But you might get somewhere by trying to divide people across religious and racial lines.
မြန်မာနိုင်ငံမှာနိုင်ငံရေးတိုးတက်မှုတွေဖြစ်လာမှာကိုစိုးရိမ်တာဖြစ်စေ၊တိုးတက်မှုတွေမလိုလားလို့ဖြစ်စေ၊လူတွေကိုဒီမိုကရေစီကိုဆန့်ကျင်ဖို့ဆိုပြီးစည်းရုံးပြောဆိုဖို့ဆိုတာလွယ်ကူမှာမဟုတ်ပါဘူး။ဒါပေမဲ့လည်းဘာသာကူးပြောင်းတာတို့ဘာသာကြားနဲ့လက်ထပ်တဲ့ကိစ္စတို့လိုမျိုးအကြောင်းပြပြီးဘာသာရေးလူမျိုးရေးခွဲခြားပြီးစည်းရုံးပြောဆိုမယ်ဆိုရင်တော့ဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါကြောင့်လည်းထင်ရှားတဲ့အမျိုးသားရေးဖုံးတော်ကြီးတွေကထောက်ခံမှုပေးထားတဲ့969လှုပ်ရှားမှုတွေဖြစ်လာတာပါ။မတူကွဲပြားတဲ့လူမှုတိုင်းဝိုင်းတွေနဲ့ပေါင်းကြရှိအတူတကွစူးစီးနေလာခဲ့တဲ့အစဉ်လာရှိတဲ့ဒီတိုင်းပြည်မှာအဲဒီကတဆင့်မွတ်စလင်ဆန့်ကျင်ရေးနဲ့အကြမ်းဖက်မှုတွေလောင်မြိုက်လာပါတယ
်။ဒီအစဉ်အလာထဲမှာမြန်မာနိုင်ငံတွင်းဘာသာရေးလူလတ်ခွင့်နဲ့ပတ်သက်လို့မွတ်စလင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကိုပဲထောက်ပြထားတာတော့မဟုတ်ပါဘူး။ခရစ်ယာန်ဘာသာအပေါ်ဒီအချို့နေရာတွေမှာဖိနှိပ်ကန့်သတ်တဲ့အခြေအနေတွေကိုပါထည့်သွင်းထားပါတယ်။ ပြိပကဖြစ်နေတဲ့ကချင်ပြည်နယ်ဒေသမျိုးနောက်အစွန်ဖျားချင်းပြည်နယ်ဒေသမျိုးတွေမှာအများစုဖြစ်တဲ့ခရစ်ယာန်ဘာသာဝင်တွေအပေါ်မှာကန့်သတ်ဖိနှိပ်မှုတွေကိုဖော်ပြထားတာပါဗုဒ္ဓဘာသာတွေမှာဆိုရင်လည်းနိုင်ငံတော်အသိအမှတ်ပြုတဲ့ဂိုင်းကြီးကိုခိုင်းကလွဲပြီးတော့ကြံယူဆရှိသူတွေကိုနှိပ်ကွတ်တဲ့အခြေအနေတွေကိုလည်းထောက်ပြထားပါတယ်ထေရဝါဒဗုဒ္ဓဘာသာနဲ့အမြင်ယူဆအချို့မတူတဲ့မိုးပြကူတော်ဆိုပြီးတော့ထင်ရှားတဲ့အရှင်ညာနာကို2010ခုနှစ်မှာဖန်ဆီးပြီးတော့ထောင်ဒဏ်20ချမှတ်အပြစ်ပေးထားတာကိုလည်းထောက်ပြဖော်ပြထားပါတယ်မြန်မာနိုင်ငံတွင်ပြည်ပြင်းပြောင်းလဲမှုတွေဖြစ်လာခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်နိုင်ငံရဲ့ဌာနရဲ့အစင်ကစားအချို့မှာချင်းနီတူးတက်မှုတွေပေါ်ပြခံခဲ့ရပေမဲ့လို့အခုဒီဘာသာရေးလွတ်လပ်ခွင့်အစင်ကစားမှာတော့ဟိုးရင်ကလေးကသတ်မှတ်ခံရပြီးသားအထူးစိုးရင်ရတဲ့နိုင်ငံအဆင့်တည်းမှာပဲရှိနေတယ်လို့ပြောမှာပါခင်ဗျာ
ကိုတားညင်ဦးတင်ပြသွားတာဖြစ်ပါတယ်ဆက်သေးဆက်ပြီးတော့ပြောရမယ်ဆိုရင်ဒီမိုကရေစီလူ့ခွင့်ရေးနဲ့အလုံသမားရေးရအမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီးတွန်မလင်နော့စကီဟာမနေ့ကအမေရိကန်နိုင်ငံသားဌာနကထုတ်ပြန်တဲ့2013ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစားဆိုင်ရာသတင်းစာရှင်းလင်းပွဲကိုနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အတူတက်ရောက်ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲအပြီးမှာလက်ထောက်နိုင်ငံသားရေးဝန်ကြီးကို VOA Mandarin ဌာနရဲ့အမျိုးသမီးသတင်းတော်ကတွေ့ဆုံမေးမြန်းခွင့်ရခဲ့ရမှာမြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အဓိကပြဿနာတွေနဲ့ပတ်သက်လို့မေးခွန်းတချို့မေးခွန်းရခဲ့တာကိုဒေါ်လာလာတန်းကပြန်လည်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
။ Thank you so much Assistant Secretary.For talking to Voice of America, regarding Burma, if the situation does not improve.
UN ရဲ့ကွစ်စုမီနဲ့ကွင်ပြည်တဲ့တွေ့လက်ထောက်နိုင်ငံဂျာယီဝင်ကြီးကိုအထူးကျေးဇူးတင်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့မိဂျီနာကတော့အခြေအနေဟာတိုးတက်ကောင်းမွန်လာခြင်းမရှိဘူးဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ဒဏ်ခအရေးယူမှုတွေပြုလုပ်နိုင်ပွဲရှိပါသလား။ရှိခဲ့တဲ့ဆိုရင်လေဘယ်လိုအရေးယူမှုတွေပြုလုပ်မလဲဆိုတာကိုသိပြစေ
Well, we have said to the Burmese government that we want our relationship to continue to get better and to move forward. But of course, we're capable of moving backward.If the situation goes backward in Burma. I don't think we're at that point.
ကျွန်တော်အနေနဲ့မြန်မာစိုးရွားကိုပြောခဲ့ပြီဖြစ်ပါတယ်။နိုင်ငံဆက်ဆံရေးဆက်လက်ကောင်းမွန်အောင်ဆောင်ရွက်ဖို့ကျွန်တော်ဘက်ကလိုလားပါတယ်။ဆက်ဆံရေးတိုးတက်အောင်လည်းရှေ့ဆက်ဆောင်ရွက်သွားဖို့တိုက်တွန်းခဲ့ပြီဖြစ်ပါတယ်။ဒါမဲ့လို့လည်းမြန်မာနိုင်ငံမှာအခြေအနေဟာဆိုးရွားလာတယ်ဆိုရင်ကျွန်တော်ဘက်ကလည်းနောက်ပြန်ဆုတ်နိုင်ပါတယ်။ဒါမဲ့လောလောဆယ်မှာအဲ့ဒီအခြေအနေမရောက်သေးဘူးလို့ပြောရမှာပါပဲ။လက်ရှိအခြေအနေမှာမြန်မာနိုင်ငံအသိကိုအဖြေရခတ်တဲ့မေးခွန်းတွေအမေးခံနေရတဲ့အခြေအနေကိုရောက်နေပါတယ်။အခြေခံကြတဲ့ကိစ္စရပ်တွေဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေအပြင်စစ်တပ်ရဲ့အခမ်းကဏ္ဍ2015မှာကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတပါမလား။တိုင်းဒေသလူနည်းစုတွေနဲ့ပြုလုပ်နေတဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုအခြေအနေဒါတွေဟာဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာမြန်မာနိုင်ငံကရင်ဆိုင်နေရတဲ့အခြေအနေပါ။အစိုးရတွေမှရောအစိုးရပြင်ပမှရောပြပြပြောင်းလဲရေးကိုလိုလားသူတွေနဲ့ကျွန်တော်တို့ထိတွေ့ဆက်ဆံပြီးဒီဖို့ဆောင်မှုကိုရှေ့တိုးဆောင်ရွက်ဖို့ဖီအားပေးတိုက်တွန်းခဲ့ရလည်းဖြစ်ပါတယ်အခုလိုတိုက်တွန်းတဲ့အတိုင်းပဲလဲအကောင့်ထဲပေါ်လာလိမ့်မယ်လို့မျှော်လင့်ပါတယ
် Sometimes media is blamed for instigating
make this ခရီးယာမီဒီယာအနေနဲ့အခြေအနေကိုပူဆိုးလာအောင်လှုံ့ဆော်ပေးတယ်လို့ပြစ်တင်ဝေဖန်ခြင်းခံခဲ့ရတာတွေတွေ့ရပါတယ်ဒီအမြင်ကိုလက်ထောက်နိုင်ငံခြားရေးဝန်ကြီးအနေနဲ့သဘောတူပါသလား
Well, there is irresponsible reporting in Burma as there is in any country in the world. But I think that what is behind the religious violence is not the media.
ဘာမှရှိတဲ့တခြားနိုင်ငံတွေလို့ပါပဲ။မြန်မာနိုင်ငံမှာလည်းတောင်မဲ့သတင်းဖော်ပြမှုတွေရှိတာတွေ့ရပါတယ်။ဒါပေမဲ့ဘာသာရေးကြမ်းဖက်မှုနောက်ွယ်မှာလှုပ်ဆောင်နေတာကသတင်းမီဒီယာကမဟုတ်ပဲ။မြန်မာသမ္မတဦးသိန်းစိန်ပြောခဲ့တဲ့အတိုင်းပဲမကြသေးမီကမန္တလေးမှာဖြစ်ခဲ့တဲ့ကြမ်းဖက်မှုနောက်ွယ်မှာစနစ်တကျစီယုံလုံဆောင်မှုရှိနေတာတွေ့ရပါတယ်။ဒီကြမ်းဖက်မှုကိုဘသူတွေကကျူးလွန်နေဆိုတာကိုရှာဖွေဖော်ထုတ်ဖို့ကအစိုးရရဲ့တာဝန်ပါ။လူတွေကိုတတ်တာတွေနေအိမ်တွေကိုမီးရှို့ခဲ့တာတွေကိုပေါ့။သတင်းမီဒီယာကိုအပြစ်မတင်သင့်ပါဘူ
း။ Final question. Does the United States have any plan to prevent or
No so me go ma. Cyber internet ပေါ်မှာအမုန်းတရားပွားစေတဲ့ hate speech မျိုးကိုဟန်တားပေးဖို့ဒါမှမဟုတ်ဟန်တားရမှာမြန်မာအစိုးရကိုအကူအညီပေးဖို့အမေရိကန်အစိုးရအနေနဲ့အစီအစဉ်ရှိပါသလား
We're very concerned about the attacks, the cyber attacks that have been launched against some activists in Burma who have opposed this campaign of religious hatred that some of the nationalist groups have
မြန်မာနိုင်ငံမှာလူခွေလှုပ်ရှားသူတချို့အပေါ်အင်တာနက်ပေါ်ကနေတိုက်ခိုက်မှုတွေပြုလုပ်နေတာတွေ့ရလို့အမေရိကန်ပြည်ထောင်စုအနေနဲ့တိတ်ကိုစိုးရိမ်မခင်ဖြစ်မိပါတယ်တချို့မျိုးချစ်ဝါဒီအုပ်စုတွေကမြန်မာနိုင်ငံမှာစတင်ခဲ့တဲ့ဘာသာရေးအမုန်းတရားပွားစေတဲ့လှုပ်ရှားမှုတွေကိုဒီချင်းချောက်ခံရတဲ့လူခွင့်လှုပ်ရှားသူတွေကစန့်ကျင်ပြောဆိုခဲ့ကြတာပါလွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကကျွန်တော်မြန်မာနိုင်ငံကိုရောက်စဉ် ပြည်ထောင်ဝန်ကြီးဌာနအပါအဝင်မြန်မာအစိုးရကိုဒီအင်တာနက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပေးဖို့တိုက်တွန်းပြောကြားခဲ့သလိုချင်းကြောက်ခံကြရတဲ့လူခွင့်လှုပ်ရှားသူတွေကိုလည်းအကာအကွယ်ပေးဖို့ကျွန်တော်တိုက်တွန်းခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေဘက်ကအကူအညီတောင်းခံလာရင်လေအမေရိကန်ပြည်ထောင်စုဘက်ကအကူအညီတုံ့ပြန်ဖို့အစဉ်သင့်ပါပဲ
ဒါကတော့ဒေါ်လာလာတန်တင်ပြသွားတာပါဒီမိုကရေစီနဲ့လူခွင့်ရေးအလုံသမားရေးလက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မာလီနော့စကီဟာဇွန်လ22ရက်နေ့ကနေ28ရက်နေ့ထိမြန်မာနိုင်ငံကိုသွားရောက်ခဲ့ပါတယ်။နိုင်ငံခြားရေးကာကွယ်ရေးနဲ့ဗန်နာရေးဝန်ကြီးဌာနအစ်မအရာရှိတွေလိုက်ပါသွားတဲ့အဲ့ဒီခီးစဉ်အတွင်းမွန်နဲ့ကရင်ပြည်နယ်တို့အပြင်ရန်ကုန်နဲ့နေပြည်တော်ကိုလည်းသွားရောက်ခဲ့ပြီးတော့ငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစေရေးတာဝန်သည့်ရင်းနှီးမြှုပ်နှံမှုအပြင်လူခွင့်ရေးနဲ့ပတ်သက်ပြီးတော့မြန်မာစစ်ဖက်အစ်မအရာရှိတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါအပြင်2015ရွေးကောက်ပွဲနဲ့ပြည်ပြင်ပြောင်းလဲရေးဖော်ဆောင်မှုတွေအကြောင်းကိုလည်းဒေသခံလူအဖွဲ့အစည်းတွေတိုင်းရင်းသားအဖွဲ့တွေအပြင်ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။မစ္စတာမာလီနော့စကီဟာလက်ရှိယာရုမှာ AP လကစတင်ခန့်အပ်ခြင်းခံခဲ့ရပြီးအဲ့ဒီမတိုင်ခင်နယူးယောက်မှာခြေစိုက်တဲ့လူခွင့်ရေးအဖွဲ့ရဲ့ဝါရှင်တန်ရုံးခွဲဒါရိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။အခုတော့မန္တလေးသတင်းကိုဆက်ပါမယ်။ပုံမှန်144အမိန့်ထုတ်ပြန်ထားတဲ့မန္တလေးတိုင်းအတွင်းညမထွက်ရကန့်သက်ချိန်ကို2နာရီရှော့ပေးထားရကနေနောက်ထပ်2နာရီထပ်ပြီးတော့အချိန်ရှော့ပေးလိုက်ပါတယ်ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အတွက်မန္တလေးမြို့ကနေညရီညရာမှာတွားရေးလာရေးအခက်အခဲဖြစ်ရသလိုနေ့စဉ်လုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်နိုင်ရေးအတွက်လည်းပုံမှန်144အပြည့်တိုင်ရုပ်သိမ်းပေးဖို့လှူလာနေကြပါတယ်အချိန်နဲ့အသေးစိတ်ကိုမတ်စုမုံကပြောပြပေးပါလိမ့်မယ်ခင်ဗျာ
မန္တလေးတိုင်းတွင်းကမြို့နယ်တချို့မှာလူစုလူဝေးနဲ့စုပူအကြမ်းဖက်မှုတွေဇူလိုင်1ရက်နေ့နဲ့2ရက်နေ့ညပိုင်းတွေမှာဆက်တိုက်ဖြစ်ပွားခဲ့တဲ့အတွက်ဇူလိုင်လ3ရက်နေ့နဲ့4ရက်နေ့တွေမှာမန္တလေးတိုင်းတွင်း9မြို့နယ်ကိုညမထွက်ရအမိန့်ပုံမှန်144အရေးပေါ်ထုတ်ပြန်ခဲ့တာပါပုံမှန်144အရာည9နာရီကနေမနက်9နာရီအထိညမထွက်ရအမိန့်အစားဇူလိုင်လ21ရက်နေ့ကနေစလို့ည9နာရီကနေမနက်3နာရီဆိုပြီးပြင်ဆင်ထုတ်ပြန်ခဲ့ပါတယ်။ဒီကနေ့ဇူလိုင်လ28ရက်နေ့မှာတော့မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ကနေနောက်ထပ်အချိန်2နာရီထပ်ပြီးတော့ရှော့ချလိုက်ပြီးည10နာရီကနေမနက်3နာရီအထိညမထွက်ရအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းမန္တလေးတိုင်းရဲတပ်ဖွဲ့ကဒုရဲမှူးကြီးဦးစောမင်းဦးက VOA မြန်မာပိုင်းကိုပြောပါတယ်။
ညစနေနေ့ကနေမနက်3နာရီပါခင်ဗျဒီနေ့ဒီနေ့ပါဗျာဒီအချိန်တွေမတူပြီးတော့ကျွန်တော်တို့ရဲရထုတ်တာမဟုတ်ဘူးဗျအစိုးရအဖွဲ့ကထုတ်တာဗျတိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကဝန်ကြီးချုပ်တို့ကျွန်တော်တို့သူ့ဝန်ကြီးတွေတိုင်ပင်ပြီးမှလုံးမှာဗောထွေရုပ်ကနေပြီးတော့ခိုင်အုပ်ချုပ်ရေးမှုကအမိန့်ထုတ်တာခင
်ဗျမန္တလေးမှာညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အတွက်အချိန်လှုပ်ပြီးတော့တွာလာနေကြရလို့တွာလာရေးကခက်ခဲရတယ်လို့ပုံမှန်144ညမထွက်ရအမိန့်ချိုးဖောက်တဲ့ဆိုပြီးမြို့ကန်ကြီးတော်တော်များများအဖမ်းခံရပြီးတော့စီးပွားရေးလုပ်ငန်းတွေမှာလည်းအခက်ခဲဖြစ်ရတယ်လို့မန္တလေးမြို့ကန်ကိုလှိုင်ဘွားကပြောပြပါဗျာ
9နာရီဆိုတော့ဗျာကျွန်တော်တို့က9နာရီ question နာရီတော့ဆိုရင်သူ့ဆန်ကြီးလည်းတိတ်ပြီပေါ့နော်အရေးတကြီးလိုချင်တာဆိုလည်းမရတော့ဘူးနော်သွားလာတာပြန်လာဝေးရနေဆိုရင်တော့ခက်ခဲဖြစ်တယ်နောက်10နာရီ follow ကစားပြီးလူတွေလည်းကျွန်တော်တို့အမြန်ပေါ့ဗျာပြန်နေကြတဲ့ခါကျတော့ဒီတိုက်မှုတွေပါပဲဖြစ်ကြတယ်ဗျာ9နာရီတတ်မှတ်ထားတဲ့အတွက်ဒီအချိန်လွန်လို့ထောင်ကြတဲ့လူတွေလည်းတော်တော်များများရှိတယ်ကြားရတယ်အခု10နာရီဆိုတော့နည်းနည်းလေးတော့အချိန်လေးနည်းနည်းထောင်သွားတဲ့သဘောပေါ့စားပြီးတော့ကာဖီထုတ်တဲ့ချိန်တုန်းကတော့ဒီကာဖီကိုလည်းကြောက်တယ်ဗျကြောက်တယ်ဆိုတော့ကာဖီဆိုတော့လူတွေကကိုယ်ရင်းထဲမှာပဲကိုနေကြတဲ့အတွက်တခုပြဿနာဆုံးတရားဆိုရင်လူတိနဲမယ်ပေါ့ဗျာအဲတခုဖြစ်ရင်တို့ကဖြစ်ချင်းမို့လဲခက်တယ်အဲအဲ့လိုမျိုးလေးဆိုတော့ဆိုရင်လည်းသဘောလေးတော့အတော်ပိုင်းကတော့ကြားရတယ်ဗျမန်းလေးမှာအဲ့လိုကြီးကန့်တပ်လိုက်တာတော့အားလုံးအနေနဲ့ကတော့အဆင်မပြေဘူးပေါ့ဗျာလိုလလက်သွားလို့လာလို့ရနေရမိသားနေလို့ဖြစ်သွားတယ်
မန္တလေးမြို့အတွင်းမှာပုံမှန်144ထုတ်ပြန်ပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းရမိသူတွေအပေါ်မှာစစ်ဆေးအရေးယူမှုတွေနဲ့ပတ်သက်လို့ဒုရဲမှူးကြီးဦးစောမင်းဦးကအခုလိုရှင်းပြပါဗျ။အ
စစထုတ်ထုတ်ချင်းသူတို့မသိလိုက်တဲ့လူတွေမှုအဲ့ဒါတွေကတော့စထုတ်တဲ့နေ့ကတော့မိတဲ့လူတွေကတော့ခံဝန်နဲ့ပြန်ထုတ်လိုက်တာပေါ့။ခရိုင်အုပ်ချုပ်ရေးမှူးကဒီရလိုလုပ်ပြီးတော့ဒါကျွန်တော်တို့ပုံမှန်148နဲ့144ကိုဖောက်ပြတဲ့လူတွေ148နဲ့ဒါဆုံးတင်ဒီကားရပြည်တန်ထားတာပါဗျ။ခုနှစ်ရက်လည်းပါတယ်ကျွန်တော်တို့15ရက်လည်းပါတယ်ဗျ။သူတို့ကျူးလွန်တဲ့လူကတော့ဖမ်းဆီးရေးယူမနေ့အဲဒီနောက်နေ့ကျတခါတည်းအဲဒီနေ့ဖမ်းလာတဲ့လူနောက်နေ့တခါတည်းကျွန်တော်တို့တရားရုံးတင်ပေးလိုက်တာပါဗျ။ပြေးလိုက်ကတော့သူကသူပထမရက်တရားတော့တရားလောက်ရှိတယ်ပါဗျ။နောက်ပိုင်းနေရာတော့အဖြစ်ဖြစ်နည်းလာတာပေါ့။အားလုံးပေါင်းတော့ကျွန်တော်တို့ဟိုစာနေအဆုံးအထိဆိုရင်တော့3ရက်နေရာနေစလိုက်ရင်ဒီနေ့အထိတော့1000ဝန်းကျင်လောက်တော့ရှိမှာပါဗျ။
ကုန်းစည်တွေစီးစင်ရစီးပွားရေးမြို့တော်ဖြစ်တဲ့မန္တလေးမှာနေစဉ်စီးပွားရေးလူမှုရေးဘာသာရေးလုပ်ငန်းတွေအခက်အခဲဖြစ်ကြရတဲ့အတွက်ပုံမှန်144ညမထွက်ရအမိန်ပြန်ပြီးတော့ရုပ်ပေးဖို့မန္တလေးမြို့ကန်ကြီးရဲ့ကိုစားမန္တလေးမြို့ငြိမ်းချမ်းမှုထိန်းသိမ်းရေးကော်မတီကဇူလိုင်လ26ရက်နေ့မှာမန္တလေးတိုင်းဝန်ကြီးချုပ်ကိုတင်ပြတောင်းဆိုခဲ့တဲ့အကြောင်းငြိမ်းချမ်းမှုထိန်းသိမ်းရေးကော်မတီကရှေ့နေကြီးဦးသိန်းတန်းဦးကပြောပါတယ
်မြို့အကုန်လုံးဒုက္ခရောက်နေတယ်ကျွန်တော်ကမန္တလေးက7နာရီလောက်ပြီးအသက်ဝင်ပြီးတော့မှကျွန်တော်ဆိုင်နေပါလေအသိညာ3နာရီလောက်ဆိုကျွန်တော်ကလုတ်ပြန်စကြရတာပေါ့နော်ဒီကာပြီးခြေတွင်းမှာကျွန်တော်တို့လုတ်လို့မရဘူးပြခုနကတပတ်ကကကျွန်တော်တို့အထူးကုသေမစ္စတာဂျန်ကြီးလာပြီးတဲ့နောက်ပိုင်းမှာကော်မတီစီးပွားဆုံးဖြတ်ခြင်းကျွန်တော်တို့တင်ပြခဲ့တာရှိပါတယ်အဲ့ဒီတွေက
မန္တလေးမြို့ရဲမှာတော့ရဲလုံခြုံရေးတွေအုပ်ချုပ်ရေးအာဏာပိုင်တွေကလုံခြုံရေးကိုတင်းကျပ်ထားဆဲဖြစ်တယ်လို့မန္တလေးမြို့မိမြို့ဖားတွေအရက်ဖက်ဖွဲ့အစည်းတွေနဲ့ဘာသာရေးခေါင်းဆောင်တွေဘက်ကလည်းစူပူအကြမ်းဖက်မှုတွေမဖြစ်ပွားရလျောင်းစောင့်ကြည့်ထိန်းသိမ်းနေကြတယ်လို့မန္တလေးမြို့ရဲ့လုံခြုံရေးအခြေအနေကလည်းတည်ငြိမ်စပြူလာနေပြီလို့မန္တလေးမြို့ကနေကပြောပါတယ်လူနှဦးသေးဆုံးတဲ့အထိဖြစ်ခဲ့တဲ့ဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့မန္တလေးမြို့ကိုတော့ဇူလိုင်လ25ရက်နေ့မှာကုလလူအခွင့်ရေးအထူးကိုယ်စားလှယ်တစ်မစ်ယန်ဟီလီတွားရောက်လှည့်လာခဲ့ပြီးတော့တိုင်းဒေသကြီးအစိုးရအဖွဲ့ဘာသာရေးခေါင်းဆောင်တွေအပါအဝင်အရက်ဖက်အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်
မဆူမုံပြပြသွားတာဖြစ်ပါရခင်ဗျာအခုတော့ကချင်ပြည်နယ်ကသတင်းတပုတ်ကိုဆက်ချင်ပါတယ်မိုးအဆက်မပြတ်ရွာသွန်းပြီးမြေပြိုနှိုင်းတဲ့အခြေအနေတွေကြောင့်ကချင်ပြည်နယ်လှိုင်စာမြို့အနီးမှာရှိတဲ့ဂျေရန်ဒုက္ခသည်စခန်းကအင်ဂျီပေါင်း100ကျော်ကိုဘေးလွယာကိုရွှေ့နေရတယ်လို့ကချင်ဒုက္ခသည်ကော်မတီကဆိုပါတယ်အပြည့်စုံကို VOE သတင်းတောက်မတ်အေးမာကအခုလိုသတင်းပေးပို့ထားပါရခင်ဗျာ
ကချင်ပြည်နယ်လိုင်စာမြို့အနီးမှာရှိပြီးလွန်ခဲ့တဲ့2011ခုနှစ်လောက်ကရှိခဲ့တဲ့ကချင်ဒုက္ခသည်စခန်းမှာပြီးခဲ့တဲ့ရက်ပိုင်းကပဲမြေပြိုမှုတွေဖြစ်ပြီးလူသေဆုံးမှုတွေဖြစ်ခဲ့တဲ့အတွက်ဒုက္ခသည်တွေအနေနဲ့စိုးရိမ်ပူပန်နေရတာပါအခုအခါမှာတော့မြေပြိုမဲ့အနေရတွေအတွက်စိုးရိမ်ပူပန်နေရတဲ့အတွက်အင်ဂျီတရားကျော်ကိုပြောင်းရွှေ့မှုတွေလုပ်နေရကြောင်းကချင်ဒုက္ခသည်ကော်မတီကတာဝန်ရှိသူဖြစ်တဲ့ဦးဒွဲပီစာကပြောပါတယ်
ဒီတောင်ရှယ်ရင်ကစင်မရှာရတဲ့အင်ဒီကိုပြုမဲ့အရှယ်နေရှိလို့ကျွန်တော်တို့စိုးရင်ရတဲ့အတွက်ကြောင့်ဒီယာနီဘာလို့ရှိမဲ့ချင်တယ်မိုးထွက်ပြွားရင်တော့စင်မရှာရတဲ့နေရာတွေရှိတယ်ပြုနေတဲ့အရှယ်နေရှိဒီဘက်ဘိုင်းကအင်ဒီကိုအားလုံးရှိခိုင်းတာပြုတာတော့မရှိပါဘူးဒါမှပြုမဲ့အရှယ်နေရှိလို့ကျွန်တော်တို့စိုးရင်ရတဲ့အတွက်ကြောင့်အော်ဆက်သက်ရွာဘုရားရှင်နေရှိပါလေအင်းရှေတော့အာတပေါင်းကျော်ပဲလူဦးရေတော့ရှိတဲ့ထောင်ပတ်ဝန်းကျင်ရှိတယ်နောက်တော့စတိခုနဲ့အစွာကဆောက်ထားတဲ့ယာယီဆောက်ထားတဲ့အိမ်ကိုလည်းပဲကျွန်တော်တို့မလေးပဲနိုင်တာရှိတဲ့အများကြီးရှိပါလေ900ကျော်တော့အခုကျွန်တော်တို့ဟောင်းတွေကိုပဲဖားချေပေးမှထောက်ပေးမှနေရတာ
ကျင်းရဒုက္ခသည်စခန်းမှာတော့ဒုက္ခသည်တွေဟာအဆုတ်နဲ့ဆိုင်တဲ့ယောဂါတွေ၊ချောင်းဆိုးတာတွေအပြင်ငှက်ဖျားယောဂါတွေပါခံစားနေရတယ်လို့လည်းဒုက္ခသည်ကော်မတီကဦးတွဲပီစာကဆက်ပြောပြပါတယ်
။ဆွာနာတော့ဒီငှက်ဖျားနည်းနည်းရှိပါတယ်။ကျန်းမာရေးကနေစံပါတော့ငှက်ဖျားတော့နည်းနည်းများပါတယ်။လူကြီးတွေကဆောင်းချောင်းဆိုးတာတို့ပါတယ်ငှက်ဖျားတွေပါတယ်
မြန်မာအစိုးရတပ်တွေနဲ့ကချင်လွတ်မြောက်ရေးတပ်တို့တိုက်ပွဲတွေပြန်ဖြစ်ပြီးတဲ့နောက်ဂျေးရန်စခန်းမှာ2011ခုနှစ်ကစပြီးဒုက္ခသည်တွေကခိုးလုံနေထိုင်နေရတာဖြစ်ပါတယ်။လူဦးရေ800ကျော်နေထိုင်နေတဲ့ဂျေးရန်ဒုက္ခသည်စခန်းမှာဇူလိုင်လ22ရက်နေ့ကလည်းမိုးတဲထန်စွာရွာသွန်းလာကြောင်းစခန်းအနီးကတောင်တစ်ခုကနေမြေပြိုပြီးဒုက္ခသည်5ဦးသေဆုံးမှုဖြစ်ခဲ့ရတာပါ။ဒီအတွက်အိမ်ဆယ်လုံးခန့်ကိုလည်းဘေးလွတ်ရာကိုရွှေ့ပြောင်းခိုင်းနိုင်ရတယ်လို့အခုအခါမှာတော့အင်ဂျီတရားကျော်ကိုဘေးလွတ်ရာကိုထပ်မံရွှေ့ပြောင်းခိုင်းရတာဖြစ်ပါတယ်။ဒီအပိုင်းတွင်းမှာပဲမိုးလေဝသနဲ့ဇလဗီဒညွန်ကြားရေးမှူးဟောင်းဦးထွန်းလွင်ကသူ့ရဲ့အင်တာနက်စာမျက်နှာတွေမှာ NASA ဂျိုရုများရဲ့တိုင်းတာချက်များအရမြန်မာနိုင်ငံမှာရှိတဲ့ဒေသ6ခုမှာရေဖုံးလွှမ်းဖို့အတွက်အလားအလာတွေရှိနေပြီးဒေသနှစ်ခုမှာတော့မြေပြိုကျဖို့အတွက်အလားအလာများနေတဲ့အတွက်ကြိုတင်ပြင်ဆင်ဖို့အတွက်သတိပေးပြောကြားထားပါတယ်အဲ့ဒီထဲမှာကချင်ပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တောင်ပိုင်းတို့မှာမြေပြိုကျဖို့အတွက်အလားအလာများနေတယ်လို့လည်းသတိပေးထားပါတယ်ရှင်
။မအေးမာရဲ့သတင်းပေးပို့ချက်ပါ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့နက်နက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ။